မြောက်ကိုရီးယားနိုင်ငံဟာကိုဗစ် -19 ကြောင့်ဆိုးရွားတဲ့အငတ်ဘေးနဲ့ရင်ဆိုင်နေရပြီးအထူးသဖြင့်ကလေးငယ်တွေတက်ကြီးရွယ်ဦးတွေနဲ့အကျဉ်းသားတွေမှာအစာရေစာငတ်ပြတ်မှုကြောင့်အနိုင်ကျင့်ရှိတယ်လို့မြောက်ကိုရီးယားလူခွင့်ရေးဆိုင်ရာကုလအထူးကိုယ်စားလှယ်သောမတ်အိုဝေကင်တန်နာကတရိပ်ပေးလိုက်ပါတယ်။ကိုဗစ် -19 ကပ်ရောဂါမတိုင်ခင်ကတည်းကမြောက်ကိုရီးယားလူဦးရေ40ရာခိုင်နှုန်းဟာအစာရေစာလုံလောက်မှုမရှိဘဲအာဟာရချို့တဲ့တယ်လို့ခန္ဓာကိုယ်ဖွံ့ဖြိုးမှုနှုံညော့နေနေတယ်လို့အထူးကိုယ်စားလှယ်ကပြောပါတယ်။ကိုဗစ်ကာယောဂါဆဖြစ်ပွားချိန်မှာမြောက်ကိုရီးယားအစိုးရကသူ့နေဆက်ကိုပိတ်လိုက်ပြီးတင်းကျပ်စွာစောင့်ကြည့်ဆစ်ဆီးတဲ့အပြင်ဒေသရင်းနဲ့မြို့ရွာတွေအတွက်ဖြီးသွားကန့်သတ်မှုတွေချလိုက်တဲ့အတွက်ပြည်သူတွေအလုလက်မဲ့ဖြစ်ကုန်ပြီးခွန်ပစ္စည်းတွေလည်းပြတ်လာကုန်တာပါမြောက်ကိုရီးယားအစိုးရဟာကိုဗစ် -19 မကူးဆက်ဖို့အတွက်နိုင်ငံတွင်းဝင်ထွက်ဖို့ကြိုးစားသူမှန်မြောက်ကိုပြတ်တက်ခိုင်းတာအပါဝင်ပြင်းထန်တဲ့စည်းကမ်းတွေချမှတ်ခဲ့တာဖြစ်ပါတယ်ကုလသမဂ္ဂထွေထွေညီလာခံကိုအထူးကိုယ်စားလှယ်ကင်တန်နာတောက်ချန်ကြီးကတင်သွင်းတဲ့အစီရင်ခံစားချက်မှာတော့မြောက်ကိုရီးယားနိုင်ငံတချို့နေရာတွေမှာဆန်တို့ပြောင်းလို့လို့အခြေခံစားကုန်တွေဈေးတိတ်ကြီးနေတယ်လို့တရုတ်ဘက်ကတင်သွင်းတဲ့ဆင်းနဲ့ဆေးပစ္စည်းတွေလည်းပြက်လက်လူနည်းဖြစ်နေတယ်လို့ပြောပါတယ်။အင်ဂျင်မဲ့ဥယျာဉ်နဲ့လမ်းမေးကလေးငယ်ဥယျာဉ်တိုးလာပြီးစစ်မှုထမ်းမနေရအစီအစဉ်ပြီးဆုံးပြီးအိမ်ပြန်ရောက်လာသူတွေအတွက်အလုံးမရှိဝင်ဝင်မရှိတယ်လို့ရှင်တန်ရက်တီကိုအစာရေစာလည်းမရှိဘူးလို့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်။